တော်ရရှိမြတ်ခင်ဗျာသမရဘုရားမေကန်ဘူဝံဥက္ကဋ္ဌနေရာအတွေ့ခန့်အမဲ့သူကိုအမိတင်သွင်းလိုက်ပါပဲနိုင်ငံတကာကသိတဲ့စီဝိုင်းပညာရှင်ဖြစ်တဲ့အပြင်သမရရဲ့စီဝိုင်းအကြံပေးပုဂ္ဂိုလ်အကြီးကဲဗန်ပန္နကီကိုဘူအစုရဘန်ဥက္ကဋ္ဌအယ်လန်ဂရင်းစန်ရဲ့နေရာမှာအစားထိုးခန့်အပ်ဖို့သမရကယူလိုက်တယ်လို့ဘီဝီသတင်းနာပေါလာဝါဆန်အင်ဂျီရောကနေသတင်းပြပူထားတာကိုတင်ပြပေးပါလားဒေါက်တာလာတန်ခင်ဗျာ
ဟုတ်ကဲ့ဦးချန်ဤအမေရိကန်ဗဟုအစုရဘန်ဟာကမ္ဘာတစ်ပတ်မှာအမေရိကန်ပြည်ထောင်စုရဲ့ငွေကြေးစနစ်တွေအထူးကိုစားပြုတဲ့သင်္ကေတတရားဖြစ်တယ်လို့သမရကပြောပါတယ်။ဒါကြောင့်လည်းဗဟုဘန်ကချမှတ်တဲ့ဆုံးဖြတ်ချက်တွေဟာအမေရိကန်နိုင်ငံသားအားလုံးရဲ့လူနေမှုဘဝတွေပေါ်တည်ရောက်မှုရှိစေတယ်လို့လည်းမစ္စတာဘုရှ်ကဆိုပါတယ်။ဘန်ပနာကီဟာဆွဲပြောင်းယူမဲ့ယာရုကိုပဲ့ကန်ထင်ကြောင်ပေးနိုင်မဲ့အသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့လည်းသမရကပြောပါတယ်
။ He's earned a reputation for intellectual rigor and integrity. He commands deep respect.
သူကဉာဏ်ဆိုင်ရာလည်းထင်မြင်တဲ့အပြင်ဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်အဖြစ်လူတွေကတည်ထားကြပါလေ။နိုင်ငံကစီးပွားရေးအတိုင်းအဝိုင်းမှာလည်းပဲသူဟာလူတွေရဲ့ကြီးညိုလေးစားမှုကိုရရှိထားတဲ့အတွက်ဘူဗန်ဥက္ကဋ္ဌအဖြစ်ထူးခြားစွာဆောင်ရွက်နိုင်မဲ့သူဖြစ်ပါလေ
။ Mr. Benaki has Sonaka Salu သမရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်များကောင်းစီမှဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဖြစ်ပါလေ။သူဟာဘူဗန်ဥချုပ်ရေးမှုများဘုတ်ဖွဲ့ဝင်ဟောင်းဖြစ်ခဲ့ပြီး Princeton တက္ကသိုလ်ရဲ့စီးပွားရေးဌာနမှူးလည်းဖြစ်ပါလေ။သမရဘုရား Mr. Benaki ဟာအဖြစ်ပြောစရာမရှိတဲ့အရေးချင်းပြည်သူတူဖြစ်တယ်လို့လည်းဆိုပါလေ။အထက်လူတော်ကအတီးပြုပေးပြီးတာနဲ့ဘန်ပနာကီဟာဇန်နဝါရီလ30ရက်နေ့ကလက်ရှိဘိုဟိုဘန်ဥက္ကဋ္ဌအယ်လန်ဂရင်းစပန်ယာရုမှာအနားယူမှတဲ့အခါမှာသူကအဲ့ဒီယာရုကိုဆက်ခံမှလည်းဖြစ်ပါတယ်။မစ္စတာဂရင်းစပန်ဟာ1989ခုဩဂုတ်လကစလို့ဘိုဟိုဘန်ဥက္ကဋ္ဌအဖြစ်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစီးပွားရေးအတွက်လှုံ့ဆော်ရမယ့်တာဝန်များနဲ့ဘိုဟိုဘန်ကနေဘန်အားလုံးကိုစီးမြင်များလိုက်နာစေဖို့ကြီးကြရရတဲ့အပြင်ငွေကြေးဆိုင်ရာ policy တွေကိုလည်းအကောင့်ထည့်ဖို့ကစီဝါရေးသူတည်သနာတွေကိုလည်းပြုစုရတာဖြစ်ပါတယ်။သမရကကြီးညာချက်ကိုထုတ်ပြန်စဉ်မစ္စတာဘနက်ကီဟာသမရရဲ့တစ်ဖက်မှာရပ်နေပြီးကြံတစ်ဖက်မှာတော့ဥက္ကဋ္ဌမစ္စတာဂရင်းစပန်ကရှိနေပါတယ်။မစ္စတာဂရင်းစပန်ကတော့ဘိုဟိုဘန်တိုင်းမှာစံပြပုဂ္ဂိုလ်ဖြစ်တယ်လို့သမရကပြောပါတယ်။အယ်လန်ဂရင်းစပန်တို့ရဲ့ဘန်ဘနက်ကီဟာ Republican Party ဝင်ဖြစ်ပေမဲ့သူကနိုင်ငံရေးရည်ရည်ချက်တွေအကြောင်းထုတ်ဖော်ပြောလို့မရှိပါဘူး။သူကိုခုလိုအမည်တင်သွင်းရမှာသူအနေနဲ့ Mr. Greenspan ပုံစံမျိုးဥက္ကဋ္ဌဖြစ်ဖို့မျှော်လင့်တယ်လို့လည်း Mr. Benaki ကပြောပါလေ
If I am confirmed to this position, my first priority will be to maintain continuity.
ဒီယာတို့မှာကျွန်တော်ကိုအတည်ပြုခန့်အပ်မယ်ဆိုရင်ကျွန်တော်ရဲ့ဦးစားပေးမှုကတော့ Mr. Greenspan ယာတို့တရံတစ်လျှောက်ကချမှတ်ခဲ့တဲ့ policy တွေနဲ့မိဘဟာချမှတ်မှုတွေကိုဆက်လက်ထိန်းသိမ်းသွားနိုင်မှာပါပဲ။
သူကိုအတည်ပြုမဲ့ကြားနာစစ်ဆေးပွဲတွေကိုဘယ်တော့ပြုလုပ်မယ်ဆိုတာကိုတော့မသိရသေးပေမယ့်လက်ရှိယာရုဖြစ်တဲ့သမရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ကောင်စီရဲ့ဥက္ကဋ္ဌယာရုအတွက်အထက်လွှတ်တော်ကအတည်ပြုပေးမှုကိုလွန်ခဲ့တဲ့လေးလကပဲပြုလုပ်ခဲ့တာဖြစ်ပါလေရှင်